နိုင်ငံတော်သမရဦးသိန်းစိန်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပြည်ထောင်စုဝန်ကြီးတွေဟာမနေ့ညနေကအထူးရဟတ်ရင်နှစ်ဆင်းနဲ့မော်ချီဒေသကိုရောက်ရှိလာတာဖြစ်ပြီးလူခါလူကြီးရွာကနှစ်ချင်းဖျားကြောင်ဝင်းအတွင်းမှာခိုးလုံနေကြတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မြေပြိုမှုကြောင့်နေအိမ်ပျက်စီးခဲ့ရတဲ့ဒုက္ခသည်တွေအတွက်လုံခြုံစိတ်ချရတဲ့နေရာမှာပြည်နယ်ဝန်ကြီးချုပ်ကနေရာပြန်လည်ချထားပေးမှာဖြစ်တယ်လို့သမရဦးသိန်းစိန်ကဒုက္ခသည်တွေကိုပြောခဲ့ပါတယ
်။ခင်ဗျားတို့ဒီကောင်မှာဒီလိုအိမ်ကြီးလုံးဝခေါင်းလိုပြတ်သွားတာလေးပါ။အစိုးရရာယီလေးတွေထိုးပြီးတော့နေရာပြုတ်ကြတယ်။အဲ့တော့နေရေးအတွက်ကတော့အဲ့တော့ထပ်ပြီးရောလဲဆိုတော့ခေါင်းတို့လုံးဝစိတ်ချတဲ့နေရာကိုတက်ဆိုင်ရာခေါင်းတို့ပြည်နယ်တောင်ရှိတဲ့ဝန်ကြီးချုပ်ကနေပြီးတော့ခေါင်းတို့နေရာချပေးတယ်ခင်ဗျာနော်။
တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမော်ချီဒေသကိုပြန်လည်ပြုတ်ပြင်ဖို့လိုအပ်နေပြီးမော်ချီဒေသပျောက်ကွယ်သွားမှာကိုသူ့အနေနဲ့မလိုလားကြောင်းပြောပါတယ
်။ပြောတော့ဒူဒူလေးကိုပြန်လည်ပြုတ်ပြင်ဖို့လိုအပ်ပါတယ်။မြို့အခွင့်အခွင့်အာဏာစပြီးတော့ပြင်မှုပြုတ်ဖို့တွေတဲ့ကြောင်းစီမံခန့်ခွဲအဖွဲ့အစည်းတွေကနေပြီးတော့မှပြောတဲ့အစီအမံတွေကိုဘူးဘူးကလက်ခံပြီးတော့မှလိုက်ရဖို့လိုပါတယ်။အဲဟိုနဲ့မှကတ်နေဒီနဲ့မှကတ်နေဆိုလို့ရှိရင်ရေရှည်မှလည်းမကောင်းပါဘူး။ကျွန်တော်အနေနဲ့ရေရှည်တိုက်ခိုင်းခဲ့တဲ့မော်ချီမြို့ကိုမြင်ရပါတယ်။မော်ချီဒေသကြီးဒီရေပုံပေါ်တွေကြောက်သွားလို့ကျွန်တော်မမြင်ရပါဘူး
။မော်ချီဒေသမှာပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကမြေပြိုကျတာဟာခက်သက်ထုတွေကိုအလွန်ကျွံတူးဖော်ပြီးတဘောဝပတ်ဝန်းကျင်ကိုမထိန်သိမ်းတာကြောင့်ဖြစ်တယ်လို့လူခါလူနှစ်ချင်းခရစ်ယာန်အကြောင်းကဒေသခံတိုက်ခါရဆရာတော်ပနဲတဲကပြောပါတယ်
။ဒီကနေ့မော်ချီဒေသမှာမြေပြိုမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်ပြီးကြည့်တဲ့အခါမှာတဘာဝပေါင်းအကျင့်ကိုကျွန်တော်တို့ထိမ့်သိမ့်သိမ့်မကာကွယ်တဲ့အတွက်ကြောင့်မလို့ဖြစ်ပေါ်ရတဲ့မြေပုံမှုချင်းပဲဖြစ်ပါတယ်။ဒါမကသေးပဲတချို့ကပြောကြတယ်မိုးရွာလို့မြေပြိုတာပဲဖြစ်ပါတယ်။ဒါမိုးရွာလို့မြေပြိုတာမဟုတ်ပါဘူး။ဒါပြောမယ်ဆိုရင်ခေတ္တစုကိုအစမတတူးဖော်ခွင့်ပေးတဲ့အတွက်ကြောင့်မလို့မြေပုံမှုဖြစ်ပေါ်ရခြင်းပဲဖြစ်ပါတယ်။
မန္တလေးတိုင်းဒေသကြီးကြောက်ပရောင်းမြို့နယ်ကနေမော်ချီဒေသမှာလာရောက်လွတ်လပ်ကင်တဲ့ကိုစိုးဝင်းကတုတ်စာတီကိုပြန်ဖို့စီစဉ်ပေးစေချင်တယ်လို့ပြောပါတယ
်။ဒီဘက်ဆက်တွဲကျွန်တော်တို့မှာမော်ချီတော်မကနေကျွန်တော်တို့ကြောက်ပရောင်းမြို့ကိုပြန်ရင်ပါဗျ။ကြောက်ပရောင်းမြို့ကနေကျွန်တော်တို့တော့ရပြန်မှာပါဗျ။ကျွန်တော်တို့မှာမိသားစုတွေအများများတယ်ဗျ။ကျွန်တော်တို့မိသားစုတွေအတွက်အကောင်းဆုံးအောင်ဖြစ်ချင်တယ်ဗျ
။နိုင်ငံတော်သမ္မတဦးသိန်းစိန်ဟာမော်ချီဒေသကိုအခုလိုလာရောက်တာပထမဆုံးအကြိမ်ဖြစ်ပြီးသမ္မတနဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးသိန်း၊ဦးရထွတ်နဲ့ဦးအောင်မြင့်တို့လည်းလိုက်ပါခဲ့ပါတယ်။သမ္မတဦးသိန်းစိန်ဟာကယ်ဆယ်ရေးစခန်းတွေကိုရောက်ရှိနေတဲ့သူတွေကိုအသုံးဆောင်ပစ္စည်းတွေနဲ့အဝတ်အထည်တွေကိုလည်းလှူဒန်းခဲ့ပါတယ်။မော်ချီဒေသမှာမြေပြိုမှုကြောင့်ကယ်ဆယ်ရေးစခန်း၄ခုနဲ့လွိုက်ကော်မှတစ်ခုစုစုပေါင်း၅ခုဖွင့်ထားပြီးလူဦးရေ1000ကျော်ရှိနေပါတယ်။မြေပြိုမှုကြောင့်သေဆုံးသူ30ဝန်းကျင်လောက်ရှိပြီးအခုအချိန်အထိပျောက်ဆုံးနေသူတွေလည်းရှိတယ်လို့ကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကပြောပါရရှင်။